ုဒီလေးအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းလိုက်ပြီဆိုတော့ဒီအစိုးရအဓိကဦးစားပေးလုပ်သွားမယ့်ကိစ္စတွေကိုပထမအနေနဲ့မေးခွန်းအနေနဲ့မေးပြရစေ။ဒုတိယမေးခွန်းကတော့ဒီအခုအစိုးရကပေါ့နော်ဒီအတရားကြားကနေပြတော့လက်ပတ်နေရတဲ့အနေအထားဖြစ်ပါတယ်ဆိုတော့ဘလောက်ထိထိထိရောက်ရောက်လုံနိုင်မလဲဆိုတာလည်းသိချင်ပါတယ်နောက်တတိယမေးခွန်းကတော့ဒီစစ်အာဏာသိမ်းမှုအမြန်ဆုံးအဆုံးတက်နိုင်အောင်ပေါ့နော်တကယ်ပဲထိထိရောက်ရောက်လုံနိုင်မဲ့ဟိုဘလို့နီးလန်းနေပေါ့လေဗျူဟာတွေချထားတယ်လဲဆိုတာကိုသိချင်ပါတယ်ရှင်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဟိုပထမဆုံးဟိုကျွန်တော်တို့ပြောကြားချင်တာကဒီလက်ရှိဒီအာဏာသိမ်းစစ်အုပ်စုဟာဒီသူရဲ့ဒီအုပ်ချုပ်ရေးရန်ညာတိစောက်နိုင်မှုအခြေအနေတွေနဲ့ဟိုလက်ရှိအခြေအနေချစ်ကိုသူတို့ပေါ်မှာအုပ်ချုပ်ဖို့ legitimacy လည်းမရှိဘူးထို့တူတူပဲ capacity လည်းမရှိဘူးစွမ်းဆောင်နိုင်တဲ့အနေအထားမျိုးလည်းမရှိဘူးဆိုတာကျွန်တော်တို့တွေ့ရပါလိမ့်မယ်အဲဒီလိုမျိုးတူတူအပေါ်မှာဒီ control မရှိဘူးဆိုတာအစိုးရတည်းရဲ့ရှိတဲ့အင်ကာရက်ကိုသူတို့ရှိအောင်မဆောင်ရွက်နိုင်ဘူးဆိုတဲ့အဓိပ္ပာယ်ရှိပါတယ်ဒီလို control မရှိဘူးဆိုတာလည်းသူ့လူလူဖြစ်တာမဟုတ်ပါဘူးကျွန်တော်တို့ဖေဖော်ဝါရီလဒီတရက်နေ့အာဏာသိမ်းတဲ့ပြည်ကနေဒီနေ့ဒီအချိန်ကြီးအားလုံးကဒီအစ်စ်အုပ်ဒီနေရာကိုမလဲပတ်အောင်ညီညီညွတ်ညွတ်နဲ့အဲကျွန်တော်တို့တွန်းလှန်ဆောင်ရွက်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်။အဲ့တော့ကြတော့ကျွန်တော်တို့ကဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးရင်လည်းအုပ်ချုပ်ရေးပိုင်ဆိုင်ရာကိစ္စတွေကျွန်တော်တို့အနေနဲ့ပြောဖြစ်ပါတယ်။လက်ရှိဒီအဲဒီပြည်သူအကောင်အထည်ပေးရမယ်တက်မလို့ဟာပြည်သူရဲ့တရားဥပဒေလိုစိုးမွေးနဲ့လုံခြုံရေးကိုအကောင်အထည်မပေးနိုင်ခဲ့တဲ့ဒီသူကိုယ်တိုင်ကပဲဒါတွေကိုအကျန်းတက်ချိုးဖောက်နေရဆိုတာတိတိတသာထင်ထင်ရှားရှားရှိနေရဆိုတာကိုလေကျွန်တော်နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့တိုင်းနေတယ်ပြောပါမယ်။ဒါဟာတနည်းအားဖြင့်တော့ဘာဖြစ်တာလဲဆိုလို့ရှိရင်ကျွန်တော်တို့ပြည်သူငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြနေတဲ့ပြည်သူလူထုကိုဒီလိုကျန်းတက်တဲ့အုပ်စုကနေပြီးတော့အကာအကွယ်ပေးဖို့လိုအပ်နေပြီးတဲ့ဟာကိုနိုင်ငံတကာသိအောင်ကုလသမဂ္ဂအဖွဲ့အစည်းတွေသိအောင်ကျွန်တော်တို့အနေနဲ့ဟိုပြောကြားနေခဲ့တဲ့ကိစ္စဖြစ်ပါတယ်။နောက်တစ်ခုကကြတော့ကျွန်တော်ဒီမဟာပြောရေးဘယ်လောက်ဘလို့ချမှတ်ထားလဲဆိုတဲ့အိစာဖြစ်ပါတယ်။ဒါနဲ့ပတ်သက်ရင်တော့တချို့ဟာတွေကတော့ကျွန်တော်တို့ဒီမှာပြောလို့ရတယ်။အဲတချို့အထူးသဖြင့်အလုံးပြည်တည်နေတဲ့ကာကွယ်ရေးဆိုင်အိစာရက်တွေနဲ့ပတ်သက်ရင်တော့ကျွန်တော်တို့အခြေအခုကိုစောင့်ကြရအောင်ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြင်ဆင်နေတဲ့အခြေအနေများအားလုံးကိုကျွန်တော်တို့ပြောလိုက်လို့ရှိရင်ရန်သူတို့ဒီစစ်ကောင်စီအတွက်လည်းကျွန်တော်တို့ဟိုခြေလှမ်းပြင်ပြီးလို့လည်းဖြစ်နေပါတယ်။ဒါကြောင့်မလို့ပြောရရင်တော့ပြောလို့ရတဲ့အပိုင်းမှာဆိုရင်တော့နိုင်ငံကြားရေးပေါ်တော့ဒီကျွန်တော်တို့ကတိုက်ပွဲတစ်ခုဒီတိုက်နေရတဲ့အခါမှာပြည်တွင်း legitimacy နဲ့ဒီနိုင်ငံတကာ legitimacy ပေါ်တရားဝင်မှုနှစ်ခုပေါ်မှာအခြေခံပြီးတိုက်ရပါတယ်။ပြည်တွင်းတရားဝင်မှုကိုနဲ့ပတ်သက်ရင်တော့ပြည်သူလူထုရဲ့လက်ရှိရည်ရည်တုတ်ရှားနေတာကိုကြည့်ရင်ပေါ်ပေါ်လွင်လွင်သိပါတယ်။နိုင်ငံတကာမှာလည်းပဲအဲဘယ်လုံးသားထဲမှာမတူတာကဒီနေ့ဒီအချိန်ထိဒီစစ်အကြမ်းဖက်အုပ်စုကိုအတိမတ်ပြုတဲ့နိုင်ငံရဲ့လို့မရှိသေးဘူးဆိုတော့တို့ကြည့်မယ်ဆိုလို့ရှိရင်လေဒီနိုင်ငံတကာ legitimacy ဟာနဲ့ပတ်သက်ပြီးသူ defect တော့လည်းမရဘူး DJ လည်းမရဘူးဆိုတော့ပြရပါလိမ့်မယ်။ဒါဟာအရင်အရင်စစ်အုပ်စုတွေဖြစ်တဲ့ဒီအစိုးရဒီရခဲ့တဲ့ပုံတော်မှပဲလက်ရှိဒီအကြမ်းဖက်မရရှိဘူးဆိုတဲ့အနေအထားကိုပြရပါလိမ့်မယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့တစ်ဖက်မှာဒီ legitimacy တိုက်ပွဲမှာကျွန်တော်တို့နိုင်ငံတကာမှာရှိနေတဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့တိုက်ပွဲဝင်နေတာဖြစ်ပါတယ်။အဲ့တော့နောက်တစ်ပတ်ကကြာတော့လေပြည်တွင်းမှာရှိလာတဲ့ဒီ control ကိစ္စပါ။ကျွန်တော်တို့အစိုးရအဖွဲ့အစည်းတွေနေနေဒီကိုဘယ်လောက်ထိချိန်ချုပ်ထားနိုင်အောင်စူးစမ်းမလဲဆိုတဲ့ကိစ္စပါ။ဒါနောက်ချက်ရှိပါတယ်။နံပါတ်၁ကပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုနဲ့သူတို့ရဲ့အုပ်ချုပ်ရေးကိုကျွန်တော်တို့ဟိုမလဲပတ်အောင်လုပ်အောင်မှာဖြစ်တယ်ကျွန်တော်တို့ရဲ့မဟာမိတ်ပြည်တွင်းမှာရှိနေတဲ့တိုင်းသားမဟာမိတ်တွေနဲ့ပေါင်းဆက်ပြီးတော့ကျွန်တော်တို့ဒီနယ်မြေတွေကိုထိချုပ်နိုင်အောင်ကျွန်တော်တို့ဟိုစနစ်တကျပြင်ဆင်ဆောင်ရွက်နေတယ်ဆိုတာတော့ဒီနေ့ပထမဆုံးတွေ့တဲ့ကျွန်တော်တို့ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားနိုင်ပါတယ်ကျေးဇူးတင်ပါတယ်ဗျာဆုတောင်းပေး
ဟုတ်ကဲ့ပါရှင်တစ်ဆက်တည်းဟိုနောက်မေးခွန်းတစ်ခုကခုနပြောလို့ပေါ့နော်အခုဒီလက်ရှိဖွဲ့လိုက်တဲ့အစိုးရကဟိုကျွန်တော်စစမေးခွန်းထဲမှာလည်းမေးပါတယ်အန်ဒီရဲ့ကြားကနေပြီးတော့လုံနေရတာဆိုတော့ဘယ်လောက်ထိပေါ့နော်ထိထိရောက်ရောက်လုံမယ်လုံနိုင်မယ်လို့ရောမျှော်လင့်ထားပါလဲရှင
့်ဟုတ်ကဲ့ကျွန်တော်နည်းနည်းလေးဖြေပါမယ
်ဟုတ်ပါလေ
ဆရာဟိုကျွန်တော်ရေးကြည့်တာတစ်ချက်ကိုကျွန်တော်ပြောချင်ပါတယ်ဆရာတို့ဆရာမတို့လည်းအခုဒါပြီးခဲ့တဲ့အချိန်ပိုင်းကပဲကျွန်တော်တို့ထုတ်ပြန်လိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ဖွဲ့စည်းပုံနဲ့ပါဝင်တဲ့ပုဂ္ဂိုလ်များစီရင်ကိုတော့ကြည့်ပြီးဖြစ်လိမ့်မယ်သိပြီးဖြစ်လိမ့်မယ်လို့ကျွန်တော်တို့ပြောလဲပါတယ်အဲ့တော့ဒီဖွဲ့စည်းပုံကိုကြည့်ရင်ကိုဒီအမျိုးသားညီညွတ်ရေးအစိုးရကဘလောက်ထူးခြားသလဲဆိုတာကျွန်တော်တို့တွေ့ရပါလိမ့်မယ်အဲ့တော့ပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံသမိုင်းမှာတကယ်ကိုထူးထူးခြားခြားပေါ်ပေါက်လာတဲ့တကယ်လဲနာမည်နဲ့လဲညီတဲ့မျိုးသားညီညွတ်ရေးအစိုးရလို့ပြောနိုင်ပါတယ် တော့ကျွန်တော်တို့ဒီအမျိုးသားညီညွတ်ရေးကိုကျွန်တော်တို့ရအောင်တည်ဆောက်ပြီးမှဒါကျွန်တော်တို့ချိန်ဆက်ပြီးတော့တိုက်ပွဲဝင်သွားဖို့ဖြစ်တဲ့အတွက်ဒါဟာကျွန်တော်တို့ပြည်တွင်းအင်အားအတွက်အင်မတန်ရေးကြီးတယ်လို့ဒီလိုကျွန်တော်တို့မှတ်ယူပါတယ်အဲ့တော့တပြိုင်တည်းမှာပဲကျွန်တော်တို့ကိုအားကိုလည်းကျွန်တော်တို့ကိုးမှဖြစ်သလိုအဲတပြိုင်တည်းမှာပဲနိုင်ငံတကာရဲ့အတိမတ်ပြုမှုထောက်ခံမှုကူညီမှုတွေကိုလည်းဒါကျွန်တော်တို့ရအောင်ကြိုးစားသွားမှာဖြစ်ပါတယ်အဲ့တော့တစ်ချိန်လုံးက NCGUV နဲ့ဘာခြားနာသလဲဆိုရင်ဒါခြားနာချက်အင်မတန်သိလာတဲ့ခြားနာချက်တစ်ခုကတော့ဒါတရားဝင်ပြည်သူအစိုးရလက်ထဲကနေပြီးတော့မှစစ်ကောင်စီကဒီစစ်အုပ်စုကအာဏာလုယက်သွားတယ်ဆိုတဲ့အခြေအနေပါဒါကဘာကိုပေါ်ပြသလဲဆိုတော့တကယ်နိုင်ငံတကာတရားဝင်မှု legitimacy ကဒါကျွန်တော်တို့ပြည်သူတွေရဲ့ကျွန်တော်တို့ရဲ့လက်ထဲမှာရှိနေပါတယ်အဲ့တော့နိုင်ငံတကာ legitimacy ကလည်းကျွန်တော်တို့လက်ထဲမှာရှိတယ်ပြည်သူလူထုရဲ့ထောက်ခံမှုတနည်းပြောမယ်ဆိုရင်ပြည်တွင်း legitimacy ကလည်းကျွန်တော်တို့လက်ထဲမှာရှိနေတယ်ဆိုတော့အခုလိုအန္တရာယ်ကြားကျွန်တော်တို့ကြုံနေရပေမဲ့ကျွန်တော်တို့ပို့ပြီးတော့အားကောင်းကောင်းနဲ့ပို့ပြီးတော့ထိထိရောက်အောင်နဲ့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့အခြေအနေဖြစ်ပါတယ်လို့ဒါကိုကျွန်တော်